နယ်သာလန်နိုင်ငံ The Hague မြို့လေကအဓိကဇီဝဲကုန်တိုက်တွေရှိတဲ့နေရာမှာလူ3ဦးမနေ့ညကဓာတ်ထိုးခံခဲ့ရပါတယ်။ကုန်တိုက်ကြီးတစ်ခုထဲမှာဖြစ်တဲ့ဒီဓာတ်ထိုးမှုမှာကျူးလွန်တယ်လို့တန်လျာရှိထားသူအ ਨੇ စုမျိုးသားတူကိုရှာဖွေနေတယ်လို့ရဲအယားရှိတွေကဆိုပါတယ်။ရဲအယားရှိမျိုးသမီး Marichi Kupa ကဒီတိုက်ခိုက်မှုမှာအကြမ်းဖက်ရွယ်ချက်ရှိတယ်လို့ပြောဖို့စော်လွန်သေးတယ်လို့ AP သတင်းဌာနမှကိုးကားထားပါတယ်။ခရစ်စမတ်အလှဆင်မီးတွေထွန်းလာပြီး Black Friday ခေါ်တောက်ကြနေအထူးလျှော့ဈေးနဲ့ရောင်းတဲ့အလရဲ့ဈေးပွဲတဲ့လူတွေကြိတ်ကြိတ်တူစီကားနေချိန်ည9:45မိနစ်မှာအခုလိုဓာတ်ထိုးတိုက်ခိုက်မှုဖြစ်ခဲ့တာပါ Growth Marketstrat ကုန်တိုက်ထဲမှာဖြစ်ခဲ့တဲ့ဓာတ်ထိုးခံခဲ့ရတဲ့အသက်မပြည့်သူတွေရဲ့မိသားစုတွေကိုဆက်သွယ်ရထားပြီးဖြစ်တယ်လို့ရဲတွေကပြောနေပေမဲ့ဘလောက်တရားပြင်းထန်တာဘလို့တိကျတရားရခဲ့တာနဲ့သူတို့အသက်တွေကိုတော့ထုတ်မပြောသေးပါဘူးလွန်ခဲ့တဲ့နှစ်ကလည်းနယ်သာလန်နိုင်ငံမှာပဲအလားတူဓာတ်ထိုးတိုက်ခိုက်မှုဖြစ်ခဲ့ပြီးအမေရိကန်နှစ်ဦးဒဏ်ရာရခဲ့ကအကြမ်းဖက်မှုရွေချက်နဲ့လုပ်ခဲ့တာလို့အစိုးရရှင်းနေတဲ့ဘက်ကတော့ထုတ်ပြောခဲ့ပါတယ်ခင်ဗျ